Welcome to the Voice of America in Burmese.
Mingla nya jan ma shin VOA American အသံရဲ့2023ခုနှစ် April 2ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဒိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်း Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်မှာပါ Line Meter 3251တို့အပြင် Line Meter 60လိုင်းလမီတာ190 kHz 1905ရုကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ American တောင်ပိုင်းကပြည်နယ်တချို့မှာတော့လေဆင်နှမောင်းတိုက်ခတ်တာကြောင့်26ရက်ထက်မနည်းသေဆုံးသွားခဲ့ပါတယ်။အီရန်နိုင်ငံမှာတော့ခေါင်းစည်းပဝါမချုံလို့ခေါင်းကိုဒိန်ကျင်နဲ့လောင်းခံခဲ့ရတဲ့အမျိုးသမီးနှစ်ဦးကိုအာဏာပိုင်တွေကဖမ်းမိန်ထုတ်လိုက်ပါတယ်။ပေါ်ရမင်းကြီးဖရန်စစ်စာမနေ့ကဆေးရုံကဆင်းပြီးဒီနေ့မှာတော့ခရစ်ယာန်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရာပမ်ဆန်ဒေးဆူတောင်းပွဲကိုဦးဆောင်ကျင်းပခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဒီနေ့ညအစီအစဉ်မှာဆက်သွယ်မေးမြန်းခန်းအပြင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဘာကြောင့်သူတို့လုတ်တာလဲဆိုတာကတော့အာစစ်တပ်အတွက်က NLD ကိုသူအကြောက်ဆုံးပဲသူတို့အကြောက်ဆုံးပဲဘာလို့ဆိုတော့NLD က
ဒါကတော့စစ်ကောင်စီက NLD ကိုဘာကြောင့်ဖြတ်သိမ်းတယ်လဲဆိုတော့ဒီမြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာမြမရေးအကက်ခက် American အငိမ့်စာဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါပြည်သွေးနိုင်ရဲ့ကပမြမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့အတူပြောပြမှာပါရှင
်ယူကရိန်းစစ်ပွဲစတင်ချိန်ကစလို့ရုရှားတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှု2သိန်းကျော်ရှိတဲ့အထက်မှာအနည်းချင်းလောက်ကပဲတိုက်ပွဲနဲ့မဆိုင်တဲ့အကြောင်းအရာတွေနဲ့သေဆုံးခဲ့တာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကဒီနေ့ထုတ်ပြန်တဲ့နောက်ဆုံးထောက်လိုင်းအစီရင်ခံစာမှာဖော်ပြထားပါတယ်ယူကရိန်းစစ်ပွဲမှာတာဝန်ထမ်းနေတဲ့ရုရှားတပ်ဖွဲ့ဝင်တွေကြားအရက်အလွန်ကြုံသုံးဆဲမှုရာဇဝတ်မှုနဲ့မတော်ဆမှုတွေကြောင့်သေဆုံးမှုတွေအကြီးအကျယ်များလာတယ်လို့ရုရှားဆိုရ Telegram သတင်းမှာပြီးခဲ့တဲ့မတ်လ29ရက်နေ့ကထုတ်ပြန်တာကိုထောက်ပြီးတော့ဒီလိုသေဆုံးမှုတွေရှိပေမဲ့ဒါကအ ਨੇ အချင်းသာဖြစ်ပြီးတော့အများစုကတိုက်ပွဲတွင်သေဆုံးမှုတွေဖြစ်တယ်ဆိုတာကိုနေ့စဉ်ပုံမှန်ထုတ်ပြန်တဲ့ဗြိတိန်ထောက်လိုင်းရေးအစီရင်ခံစာမှာဒီကနေ့ဖော်ပြထားပါတယ်ဒီတော့တွင်ယူကရိန်းဘက်ကနွေဦးကာလာတံမြန်ထိုးစစ်တွေကိုအခုချိန်ကစပြီးတော့အချိန်မီလှုပ်လာနိုင်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြီးခဲ့တဲ့ဘက်ကပြောလိုက်ပါတယ်ယူကရိန်းဆိုရဟာရေရှည်စစ်ပွဲအတွက်အချိန်မြင့်လှုပ်ဆောင်နေပြီးတော့သမ္မတဇလင်စကီကလည်းတပ်ဖွဲ့တွေနဲ့ယူကရိန်းနိုင်ငံသားတွေကိုစိတ်တက်တက်လာအောင်လုပ်နေတယ်လို့ AP သတင်းကဖော်ပြပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလဲကြောဥက္ကဋ္ဌဒါဝန်ကိုရုရှားနိုင်ငံကယူလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းသမ္မတကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အတိတ်ပဲမရှိရည်စရာကောင်းလွန်ပြီးတော့ဒီဖြစ်ကိုကြည့်ရင်ကုလသမဂ္ဂဟာလုံးဝကိုချွတ်ချုံကျနေတဲ့အဖွဲ့အစည်းဆိုတာပြနေတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကမနေ့ကဝေဖန်လိုက်တာပါလုံခြုံရေးကောင်စီပါဝင်ကုလသမဂ္ဂကြီးတစ်ခုလုံးကိုလည်းအပြောင်းအလဲတွေလုပ်ရမယ့်အချိန်ရောက်ပြီလို့သူကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ပိုင်းနဲ့အရှေ့ပိုင်းပြည်နယ်တချို့မှာပြီးခဲ့တဲ့တောက်ကြာနေ့ကစလို့အင်အားပြင်းလေဆင်နှမောင်းတွေဇက်တိုက်ဝင်ရောက်ခဲ့ရမှာပြည်နယ်6ခုမှာတိုက်ဆုံသူ26ရောက်ထဲမှနည်းရှိခဲ့တဲ့အကြောင်းအစိုးရအရာရှိတွေကဒီကနေ့ပြောပါတယ်လေမုံတိုင်းတံအစိုးဆုံးခံခဲ့ရတဲ့ Tendency ပြည်နယ်တခုတည်းမှာတင်တိုက်ဆုံသူ9ဦးထိတိုးလာတဲ့အကြောင်းဒေတာရင်းသတင်းတွေကဖော်ပြကြပါတယ်တစ်ပင်တွေအမြစ်ကကျွတ်ထွက်ခဲ့တယ်လို့နေအိမ်တွေဈေးဆိုင်တွေမော်တော်ကားတွေနဲ့အဆောက်အုံအများအပြားဆူဆူရွရွာထိခိုက်ပျက်စီးခဲ့ရပါတယ်တိမ့်နေချီတဲ့ပြည်သူတွေလျှက်စစ်မီးမရှိဘဲနေခဲ့ကြရပါတယ်မုံတိုင်းကြောင့်တိုက်ဆုံမှုအများဆုံးက Tendency ပြည်နယ်မှာဖြစ်ပြီးတော့ Arkansas, Indiana, Illinois, Alabama နဲ့ Mississippi စုစုပေါင်းပြည်နယ်6ခုမှာတိုက်ဆုံသူတွေရှိခဲ့ပါတယ်ရှင
်။အီရန်နိုင်ငံကဈေးဆိုင်တစ်ခုမှာခေါင်းစည်းပဝါမချုံထားတဲ့အမျိုးသမီးနှစ်ယောက်ရဲ့ခေါင်းကိုအမျိုးသားတူကဒိန်ဂျင်နေနဲ့လောင်းချတဲ့ဗီဒီယိုဖိုင်အင်တာနက်အွန်လိုင်းမှာပြန့်နှံ့သွားခဲ့သလိုအာဏာပိုင်တွေကအဲ့ဒီအမျိုးသမီးနှစ်ဦးကိုဖမ်းမိန်ထုတ်လိုက်ပါတယ်။အီရမာဥရေရအမျိုးသမီးတွေခေါင်းစည်းပဝါခြုံရလိမ့်မယ်လို့လဲအီရန်သမ္မတအီဘရာဟင်ရာအီစီကပြောပါတယ
်ကွန်နူန်အမ်ရစ်ကေဟမ်ဝါရေမော်ရဒ်အစ်ဂျမာအ်ဟမေဂန်အစ်ဘာဟာဂရိုယစ်စီယစီ
ဝဲအာနာနဲ့ပြဋ္ဌာန်းထားတာဖြစ်လို့လူတိုင်းဥရေကိုမဖြစ်မနေလိုက်နာရလိမ့်မယ်လို့အီရန်သမ္မတကမနေ့ကကိုရန်နီလာကမှာပြောသွားတာပါအ ဣရမာပြီးခဲ့တဲ့စက်တင်ဘာလကအသက်22နှစ်အရွယ်အမျိုးသမီးငယ်တဦးခေါင်းစည်းပဝါမချုံလာကြောင့်ရဲကဖမ်းဆီးထားစဉ်တေဆုံသွားခဲ့တဲ့အတွက်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပွားခဲ့သလိုအမျိုးသမီးတွေအများပြားခေါင်းစည်းပဝါမချုံမဲ့အာဏာပိုင်တွေကိုစန့်ကျင်တာတွေလည်းပိုများလာနေတာပါမနေ့ကအီရန်နိုင်ငံအရှေ့မြောက်ပိုင်းရှန်ဒစ်မြို့နားမှာဖြစ်ခဲ့တဲ့ဒီအဖြစ်အပျက်တွဲမှာတော့ခေါင်းစည်းပဝါမချုံတဲ့အမျိုးသမီးနှစ်ယောက်ကိုဥပဒေချိုးဖောက်မှုနဲ့ဖမ်းမိတ်ထုတ်ထားပါတယ်။ဒေညင်လောင်းတဲ့အမျိုးသားကိုတော့အဲ့ဒီလိုလုံမှုနဲ့ဖမ်းဝရမ်းထုတ်ထားတယ်လို့အီရန်အစိုးရပိုင်းမီဒီယာတွေကပြောပါတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
်။ VOA ကနေတနေ့ကနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ကရင်ပြည်နယ်မြောက်ဥရီခရိုင်တွင်ပြီးခဲ့တဲ့သတင်းပတ်ကစစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးဖူပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲအပြင်းထန်ဖြစ်ခဲ့တဲ့နောက်စစ်ကောင်စီဘက်ကနေစဉ်လက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေကြကြောင်းဒေသခံတွေထောင်ထဲချီပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ဥရီကုံသွေးစုံနဲ့တမိုင်လောက်သာဝေးတဲ့ကွက်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေကြကြောင်းရွှေမြစန္ဒီကွက်တဲ့အတွင်းမဲကနေတုံးတရာကွင်းကလေးနဲ့ကြောက်တောင်ကြီးရွာသားတွေထွက်ပြေးနေကြတယ်လို့စစ်ဘေးတိမ်းရှောင်နေသူတဦးက VOE ကိုပြောပါတယ်
။ယနေ့က3:00 4:00 ဆိုရယ်ထုတ်ချပြီ။တနေ့ကဆိုလေနဲ့ဒီနေ့လာဖြစ်တယ်။တမ3ခုက3:05နဲ့3:06နဲ့2:05နဲ့ညက်ပြီးတော့ထုတ်နေတာ။ဘိုးကြီးကပုံပေါက်သွားတယ်။ဒီကိုဘေးဆုံးရေနောက်ကျော်မှာဖြစ်တာကတော့တပတ်လောက်ရှိပြီ။အဲပြစ်နေတာပဲညနေပိုင်းဆိုပြစ်ပြီးတချို့အိမ်တွေလည်းမီးရလောက်ပေါ့တချို့အိမ်တွေလည်းသူပြစ်ပြစ်တီးတာများတာပေါ့အိုးအိမ်များတာ
မြောက်ဝတီကုံသွေးစုံမှာအလုံးလုံးနေတဲ့နေသားအခြေခံလူသားတွေနေထိုင်နေကြတဲ့နေရာတွေကိုပြစ်ခတ်တာတွေလို့လည်းပြောပါတယ်စေသားလူထုတွေသာနေထိုင်တဲ့ဒီလိုကွက်တစ်တွေတဲ့ဘာကြောင့်လက်လက်ကြီးတွေနဲ့ပြစ်နေသလဲဆိုတော့စဉ်းစားလို့မရဘူးလို့ဒေသခံတွေကပြောပါတယ်မတ်လ25ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကအထူးကြိုက်အကြဆုံးများခဲ့ပြီးတော့လက်ရှိမှာလည်းမြောက်ဝတီနဲ့ကော့ဂရိတ်မှာတိုက်ပွဲတချို့ဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကပဲအသက်ရှူကျက်လို့ဆေးရုံတက်ကုသမှုခံယူခဲ့ရတဲ့ပုံရဟန်းမင်းကြီး Francis ဟာဆေးရုံကဆင်းပြီးတဲ့နောက်တရက်ဒီကနေ့မှာတော့ခရစ်ယာန်ဘာသာဝင်တွေအတွက်အရေးပါတဲ့တနင်္ဂနွေဆူတောင်းပွဲကိုဥဆောင်တက်ရောက်ကျင်းပခဲ့ပါတယ်စီရင်ရပါသူတွေနာမကျန်းသူတွေနာမကျန်းသူတွေနဲ့ဘဝကိုအထီးကျန်ဖြတ်သန်းရသူတွေကိုစာနာဖေးမှကူညီကြဖို့ပုံရဟန်းမင်းကြီးကဒီကနေ့ဆူတောင်းပွဲမှာတိုက်တွန်းသွားပါတယ်။သခင်ယေရှုခရစ်တော်ပြန်လည်ရှင်သန်နိုးထခြင်းအထိမ့်မဲ့ဆင်နွှဲကြတဲ့ Easter ပွဲတော်အကျိုးဒီကနေ့ကျင်းပတဲ့ဆူတောင်းပွဲဟာခရစ်ယာန်ဘာသာဝင်တွေအတွက်မြင့်မြတ်တဲ့အချိန်အခါတစ်ခုလည်းဖြစ်ပါတယ်ရှင်။
တော်ကိုရနိုင်ငံဆိုးမျိုးအလဲပိုင်းကတောင်ပေါ်မှာတောမီလောင်ကျွမ်းခဲ့တာကြောင့်အင်ဂျီ120ထပ်မင်းဲကိုဘေးလွယာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့အာနာပိုင်တွေကပြောပါတယ်ဆိုးမျိုးလေကတောင်ပေါ်မှာဒီနေ့မနက် 7:53 မိနစ်လောက်ကစတင်ပြီးတော့မီးလောင်ကျွမ်းခဲ့တာဖြစ်ပြီးတော့ဘောလုံးကွင်း30စာလောက်လောင်ကျွမ်းသွားခဲ့ပြီးတော့ညနေ 9:00 လောက်မှာမီးငြိမ်းတက်နိုင်ခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်မီးလောင်ကျွမ်းမှုကြောင့်တော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းသိရပါတယ်အဲ့ဒီတော်မီကနေထွက်လာတဲ့မိโกတွေကိုစိုးမျိုးတဝန်းကနေတွေ့နိုင်ပြီးတော့မိသက်သမားတွေဟာရဟယင်းနေနဲ့ရည်ရည်ဖြန်းပြီးတော့မိငိမ့်တက်ခဲ့တာဖြစ်ပါတယ်မိသက်ရဟယင်းနေအတော်များများဒီတော်မီကိုငိမ့်နိုင်ဖို့အတွက်ဟန်မြစ်ပေါ်မှာပြန်တန်းနေကြတာကိုလည်းတွေ့ခဲ့ရတယ်လို့မျက်မြင်သက်တွေကပြောကြောင်းရိုက်တာသတင်းကဖော်ပြပါတယ်ခင်ဗျာ
တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုကိုရရနိုင်နဲ့အတူတင်ဆက်ခဲ့တာပါအခုတော့အီတလီရောက်မြန်မာတွေရဲ့သွေးဆွငွေဖြတ်တောက်ရေးလှုပ်ရှားမှုကိုကြည့်ကြရအောင်ပါရှင်အာနာသိန်းစစ်ကောင်စီနဲ့လက်တွဲအလုံးလုံးတာဟာမြန်မာပြည်သူတွေကိုတက်ဖြတ်တာနဲ့အတူတူပဲမို့စစ်ကောင်စီကိုနိုင်ငံတကာကစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့အရေးယူလာအောင်အီတလီရောက်မြန်မာအရေးလှုပ်ရှားသူတွေကအဓိကကြိုးပမ်းနေကြောင်း အီတလီနိုင်ငံဒီမြန်မာဒီမိုကရေစီရေလှုပ်ရှားသူကိုနိုင်လင်းအောင်ကပြောပါရယ်ကဘာလုံးဆိုင်ရာသွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှုမှာအီတလီလွှတ်တော်အမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေလည်းပူးပေါင်းပါဝင်ကြတယ်လို့သူကဆိုပါရယ်အီတလီအခြေဆိုင်မြန်မာဒီမိုကရေစီရေလှုပ်ရှားနေတဲ့ကိုနိုင်လင်းအောင်ကိုမက်ဆုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါရယ်ရှင်
ကိုနိုင်လင်းအောင်ရေမင်္ဂလာပါရှင်ကျမတို့ view ရေမြန်မာပိုင်းကိုခုလိုမျိုးမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်မအဓိကမေးချင်တဲ့ဟာကတော့ဟုတ်အခုဒီအီတလီရောက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကကျောင်းသူကျောင်းသားတွေကစုဝေးပြီးတော့မှကဘာလုံးဆိုင်ရာသွေးစွန်းငွေဖြတ်တောက်ရေးလှုပ်ရှားမှုကိုပေါ့နော်ဒီပူပေါင်းပါဝင်ပြီးတော့လှုပ်ရှားခဲ့တယ်လို့သိရပါတယ်။ဆိုတော့အဲ့ဒီအကြောင်းအရာလေးနည်းနည်းရှင်းပြပေးပါဘယ်လိုများပူပေါင်းပါဝင်ခဲ့ကြတာလဲအဲ့ဒါလေးအရင်ရှင်းပြပေးပါရှင
်။မင်္ဂလာပါဘက်စမှုရေကျွန်တော်တို့အီတလီရောက်ဟိုမြန်မာမိသားစုမြန်မာ community အနေနဲ့ပေါ့နော်ဟိုဒီတွေးဆွေးငွေလှူရှာမှုကိုဟိုတက္ကသိုလ်ကျောင်းကျောင်းသားတွေအစားပေါ့နော်ဟိုအလုံးတမအောင်ဝန်ထမ်းတွေအစုံပေါ့ဓာတ်ပုံ campaign တွေနဲ့ပါဝင်လှူရှာခဲ့တယ်လို့ဟိုကျွန်တော်တို့ဒီတွေးဆွေးငွေအတွက်ဟိုဟိုလုပ်ထားတဲ့ဒီ session အတွက်ကိုတောင်းဆိုထားတဲ့စာတောင်းဆိုထားတဲ့စာလေးတွေကိုကျွန်တော်တို့ထိုင်းနိုင်ငံတန်ရုံအမေရိကန်တန်ရုံတွေကိုလည်းကျွန်တော်တို့လူကိုယ်တိုင်ရောစာရိုက်ကတည်းကအခုလုံးပြပို့ခဲ့ကြပါတယ်နော
်ဟုတ်ကဲ့ပါရှင်အဓိကကတော့ဒီသွေးစွန်းငွေဖြတ်တောက်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုမှာကတော့ဒီမြန်မာအခုလက်ရှိမြန်မာနိုင်ငံမှာဆက်အနာတင်ထားတဲ့စစ်တပ်ကိုဒီလိုမျိုးဒီငွေကြေးနဲ့ပတ်သက်ပြီးတော့တိုက်ရိုက်ဆက်သွယ်နေတဲ့ဟာတွေရပ်တန့်ပေးဖို့နောက်အမေရိကန်ဆိုရအနေနဲ့လည်းဒီမြန်မာကနေ MOG ကိုအေးအေးယူပိတ်ဆို့ပေးဖို့ဆိုပြီးတော့တောင်းဆိုကြတဲ့အဓိကလှုပ်ရှားမှုလို့သိရတော့ဒီကိုနိုင်လင်းအောင်တို့ဘက်ကနေပြီးတော့ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အဓိကဒီထိုင်းတန်ယုံကိုရောဒီအမေရိကန်တန်ယုံကိုသွားပြီးတော့မှပေးခဲ့တယ်ဆိုတော့အဓိကအဲ့ဒီထဲမှာဘလို့တောင်းဆိုချက်တွေပါပါလဲရှင်ဘလို့များထည့်သွင်းပြီးတော့ဟိုတောင်းဆိုချက်တွေကိုထည့်ထားတာရှိပါလဲရှင်
ဒီကတော့ထိုင်းတန်ရုံပေါ့နော်။ဟိုထိုင်းတန်ရုံတောင်းဆိုထားတာတော့ဒီဟိုဟိုစစ်ကောက်စီတော့ကိုစီစဉ်နေတဲ့ဒီဟိုပါတော့ black man ကြီးတွေကိုမစီစဉ်ဖို့ဒီ company ကနေပြီးတော့ဟိုစစ်ကောက်စီနဲ့ဆက်ပြီးတော့အလုံးလုံးနေကြရပြည့်ဟိုကျွန်တော်တို့မြန်မာပြည်သူတွေကိုတတ်ဖြတ်နေခြင်းနဲ့တူတဲ့အတွက်ကျွန်တော်တို့ဒီဟိုဟို session လုပ်ပေးဖို့ဖြည့်အောင်ဖြည့်တဲ့အချက်တွေပေါ့နော်။အဲ့ဒါဟိုဒီကလေးသက်ထားပြီးတော့ကျွန်တော်တို့တောင်းဆိုထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်မအိမ်မှာတခုမေးချင်တာကအခုလက်ရှိဒီမြန်မာနိုင်ငံမှာဒီဆက်အနာတင်ထားတဲ့ကာလအနေစပြီးတော့အခုလက်ရှိဒီတခြားလုံးအီတလီအစိုးရပါဝင်အီတလီလွှတ်တော်ပိုင်းတို့အီတလီဘက်ကနိုင်ငံရေးလှုပ်ရှားတဲ့သူတွေပေါ့နော်နောက်ပြီးတော့ဒီအကြီးအကဲတွေလွှတ်တော်အမတ်တွေနောက်ပြီးတော့ဒီထင်ရှားတဲ့ပုံကိုယ်တွေရောမြန်မာဒီမိုကရေစီရေးလှုပ်ရှားမှုမှာပူးပေါင်းပါဝင်မှုတွေရှိပါလားရှိတယ်ဆိုရင်လည်းအဲ့ဒါလေးနည်းနည်းရှင်းပြပေးပါရှင်အ
ဲ့ခက်ခက်တော့ပါတော့ရှိပါတယ်ခင်ဗျာကျွန်တော်လွှတ်တော်အမတ်အကြီးစားဟိုအဘတီနာဆိုလျာနီဆိုရဲဒေါက်တာဆူဂျီနဲ့လည်းအရေးကြီးနေတဲ့ပုံကူပါပေါ့နော်သူဆိုလည်းအမြဲတမ်းဟိုမြန်မာအရေးကိုဟိုဆွတ်ဆက်တပံလုပ်ပေးနေတယ်နောက်ကြတော့အဲဒီမှာဆိုရင်နောက်ဟိုရှိတယ်ပေါ့နော်လေဘာအော်ဂနိုက်ဇေးရှင်းကအဖွဲ့အစည်းကြီးရှိမယ်ဟိုဟိုမစ်ချီချီလီယာဘရီဂီရောအလုပ်ဟာမျိုးတွေသူတို့ဒီမှာအဆိုဆီယေးရှင်းတစ်ခုရှိတယ်ပေါ့နော်လွတ်တော်ရှိတယ်ဟိုလွတ်တော်အမတ်တယောက်ကမြန်မာအရေးကိုပြောရတယ်ခင်ဗျာဟိုဟာဒီစကောက်စီအာရာတင်းတဲ့နှစ်နှစ်ပြည့်နေမှာပေါ့နော်ဒီအီတလီဟိုဆီနေလွတ်တော်ကစကားပြောတော့ခင်ဗျာမြန်မာပြည်ကြီးကိုဟု
တ်ကဲ့
အဲ့လိုဟာမျိုးရှိတယ်လို့ပေါ့နော်ဟိုဟိုပုံရဟန်းမီးနဲ့ပတ်သက်တဲ့စူတောင်းပွဲတွေဟိုဟိုတောင်းဆိုမှုတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အီတလီရောက်မြန်မာမိသားစုတွေအပါအဝင်ဒီခုနပြောလို့ဒီပုံရဟန်းမင်းရှိတဲ့ဒီဗာတီကန်နန်တော်ဘက်ကရောဒီမြန်မာလက်ရှိအရေးနဲ့ပတ်သက်ပြီးတော့ဒီမှာအီတလီရောက်မြန်မာတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးဆူတောင်းပွဲတွေမှာလုပ်တာမျိုးရှိလားရှင
်ရှိခဲ့ပါတယ်ခင်ဗျာပြီးခဲ့တဲ့2021ကဆိုရင်ဟိုမြန်မာပြည်တပ်ကိုဟိုမစ္စတာပြဝဲကိုတိတက်ဟိုဆူတောင်းကျင်းပပြီးခဲ့ပါတယ်ခင်ဗျာဟိုပုံရဟန်းမင်းရဲ့
ဟုတ်ကဲ့
ဟိုဟာဒန်ဒီဘောတော့အီတလီဘာတခြားနိုင်ငံတွေလိုဟိုမြန်မာအကြီးအတွက်လည်းမပြောင်းဘူးခင်ဗျာကျွန်တော်ယောမမှာတပွဲလုပ်တယ်ဆိုရင်ကျွန်တော်တို့မီလာမှာတပွဲရအောင်လုပ်တယ်နောက်ကျတော့ပြီးခဲ့တဲ့နှစ်နွေရာတည်းကဆိုရင်ကျွန်တော်တို့ဒီ safe team campaign ကိုအီတလီအနှံ့ပြပါကျွန်တော်တို့ဒီဘန်နာတွေနဲ့ဟိုတွားတဲ့ခီးတွားတဲ့လူတွေရောနောက်ကျတော့ community တွေကခီးတွားတဲ့လူတွေအကုန်လုံးပေါ့နော်ဟိုနိုင်ငံသားတွေရောမြန်မာတွေရောအကုန်လုံးဒီ campaign အတွက်ကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်နောက်တစ်ခုကဒီနောက်တစ်ခုကဒီဗာတီကန်နန်းတော့ဗောနော်ဒီပုံဟမ်းမင်းဘက်ကရောမြမအရင်နဲ့ပတ်သက်ပြီးတော့သူစူတောင်းပွဲရေလုပ်တဲ့ခါမှာလည်းအများအားထည့်သွင်းခဲ့တာရှိတော့ဒီအီတလီရောက်မြန်မာတွေဘက်ကရောဒီပုံဟမ်းမင်းကြီးကိုဗာများတောင်းဆိုတာမျိုးတွေအိတ်ဖွင့်ပေးစားပေးတာမျိုးတွေအဲ့လိုရောလှုပ်ရှားမှုတွေရှိခဲ့လားရှင
်လိုလိုဗောနော်ဟိုကြောက်ကိစ္စတစ်ခုထူးခြားတာရှိတယ်ဟိုဟိုဆက်ဆက်မှုရှိတယ်ဆိုကျွန်တော်တို့အများအားကျွန်တော်တို့ဆက်ဟိုဗာတီကန်ရှိတဲ့ဟိုဘောတော့ဟိုတာယုံကိုအများနဲ့ကျွန်တော်စာပို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အီတလီဆိုရဘက်ကရောဟုတ်ကဲ့အီတလီဆိုရဘက်ကရောဒီမြန်မာဒီမိုကရေစီလှုပ်ရှားမှုမှာဘလောက်ထိမှစိတ်ပါဝင်စားမှုရှိပြီးတော့ဒီတောင်းဆိုမှုတွေပေါ့နော်ခုနပြောလို့ဒီဆောင်ရွက်ပေးတဲ့လှုပ်ရှားမှုတွေရောရှိပါလဲရှင
်ဟုတ်ကဲ့ခင်ဗျာဟိုအီတလီဆိုရအနေနဲ့ကတော့ကျွန်တော်တို့ဒီဟိုဘောတော့ကျွန်တော်တို့အခုဆိုရင်ခြေလမ်းစပြီးတော့လာနေပေါ့နော်ဟိုဟိုပြီးခဲ့တဲ့ရက်ကဆိုရင်လည်းဟိုဘယ်လိုခေါ်မလဲဟိုနိုင်ငံရေးဝန်ကြီးဌာနမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတဲ့ပေါ့နော်ကျွန်တော်တို့ NUG ကကုန်ကြေးဝန်ကြီးဒေါက်တာမမမျိုးနဲ့ဆိုရင်လည်းဟိုဖြူတဘောဆောင်တဲ့ဟိုဟာလေးဟိုဟာတွေးဆောင်ပွဲလေးလုပ်ခဲ့တယ်ပေါ့ခင်ဗျာဟိုရှေ့ဆက်လည်းဒီလိုချိတ်ဆက်မှုမျိုးရှိမဲ့လို့လည်းပြောလင့်ပါတယ်ဟိုဆက်လက်ပြီးတော့လည်းဟိုချိတ်ဆက်လို့ရအောင်ကြိုးစားသွားပါပေါ့ခင်ဗျာ
ဒါကတော့အီတလီရောက်မြန်မာတွေရဲ့သွေးစွန်းငွေဖျက်တောက်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့မဆုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီရှင် NLD ပါတီကိုဖျက်သိမ်းတဲ့စစ်ကောင်စီရဲ့နှီးပြူဟာကိုကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုအပြည့်အဝထောက်ခံမှုရထားတဲ့နိုင်ငံရေးပါတီပေါ်မှာစစ်တပ်ရဲ့ကြောင်ရွံ့စိတ်အတိုင်းအတာမြင်နေရတဲ့အကြောင်းမြန်မာရေးအကဲခတ်အမေရိကန်အငိမ့်စာဒူပိုမူကြီးတိခမ်းပါရှင်အမေရိကန်အငိမ့်စာဘိုမူကြီးဒေါက်တာမီမီဝင်းဘတ်ကသုံးသပ်ပါတယ်ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာဒေါက်တာမီမီဝင်းဘတ်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမီမီရှင်အခုလိုမျိုးထိပ်ပေးပြီးတော့ VOA မြန်မာပိုင်းကိုမေးမြန်းဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ
်ဒီစစ်ကောင်စီကနေပြီးတော့သူတို့ဒီတမတ်ချက်တွေအရာဒီ NLD အပါအဝင်ပါတီပေါင်း40ကိုသူတို့ဖျက်သိမ်းလိုက်တယ်ပေါ့နော်သူတို့တမတ်ချက်တွေကြောလွန်သွားတဲ့အတွက်ဆိုရဲအတိုင်းအတာနဲ့ဆိုတော့ဘာပြော NLD ကအခုဆိုရင်ဖျက်သိမ်းခံရတဲ့ပါတီဖြစ်သွားတယ်ဆိုတော့ဒီပေါ်မှာ NLD ဒီပေါ်မှာနိုင်ငံတကာကလည်းပြင်းပြင်းထန်ထန်တုံ့ပြန်ကြရတယ်ပေါ့နော်အထူးသဖြင့်ကုလသမဂ္ဂကဒါမလိုလားအပ်တဲ့ခြေလှမ်းဖြစ်ပြီးတော့သူတို့ဘက်ကလည်းဟိုဆက်လက်ပြီးတော့မြမရေးကိုစောင့်ရက်သွားမယ်ဆိုတာမျိုးနည်းနည်းပြင်းထန်တဲ့သဘောမျိုးပေါ့နော်တုံ့ပြန်ပြောဆိုလာရလည်းရှိတော့စစ်ကောင်စီကဘာကြောင့်ဒီလိုနောက်ဆုံးပေါ့နော်ဒီနိုင်ငံရေးပါတီတွေကိုဖျက်သိမ်းနေအထူးသဖြင့် NLD ပါတီကိုပါဖျက်သိမ်းနေအဆင့်ထိဘာကြောင့်လှုပ်လာတယ်လို့ဒေါက်တာမီမီမြင်ပါလဲရှင်
။ဟုတ်ကဲ့မင်္ဂလာပါ။အာဟိုနေကျွန်မဒီဥစ္စာမဖြေခင်ပေါ့နော်ပထမဆုံးကျွန်မရဲ့ disclaimer လေးပြောရမယ်။ကျွန်မရဲ့အခုဒီနေ့ပြောသွားတဲ့ဥစ္စာရအားလုံးပါပေါ့နော်။ကျွန်မရဲ့ပညာရှင်တယောက်အနေနဲ့ပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါ။ဘယ်အဖွဲ့အစည်းကိုမှကိုစားပြုလို့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်ဟုတ်ကဲ့အာဒီမေးခွန်းနဲ့ပတ်သက်ပြီးတော့ပေါ့နော်အဲဘာကြောင့် NLD လဲဘာကြောင့်သူတို့လုတာလဲဆိုတာကတော့အာစစ်တပ်အတွက်က NLD ကိုသူတို့အကြောက်ဆုံးပဲသူတို့အကြောက်ဆုံးပဲဘာလို့ဆိုတော့အာ NLD ကအာသူတို့ဟိုနဲ့ပြည်သူလူထုအာဟိုနဲ့အများပြည်သူလူထု you know support you know ပံ့ပိုးပေးတဲ့ပံ့ယုံကြည်တဲ့ပါတီတစ်ခုဆိုတော့လေသူတို့အဲ့ဒါကြောင့်မလို့ကြောက်နောက်တစ်ခုကျတော့အဲ့ဒီဥစ္စာကလည်းကျွန်မအရင်တော့ပြောသားတယ်လို့ပဲသူတို့မှာ strategy ပေါ့နော်သူတို့ရဲ့ဟိုနင်း view ဟာမဟာ view ဟာကအစတည်းကဒီလိုဟိုဗာလဲလို့ရှင်တလွဲနေပြီပဲအခုအချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီကွာလုံးမှာနည်းနည်းလေးငြိမ်နေကြတယ်အခုတလောလေနည်းနည်းငြိမ်သွားတယ်ငြိမ်သွားတဲ့ဥစ္စာကို तू ကဒီလိုလှုပ်လိုက်တဲ့အခါကျတော့ပြန်ပြီးတော့ဆွတယ်လို့မျိုးတကဘာလုံးကပြန်ပြီးတော့မြန်မာနိုင်ငံကြောင်းပြန်ပြီးတော့ support လုပ်လာတယ်ပြန်ပြီးတော့ဗာလဲအရေးထားလာတယ်ပေါ့နော်ဆိုတော့ဒီအချိန်မှာအဲ့ဒီဥစ္စာအရင်တော့လည်းအဲ့ဒီအတိုင်းပဲသူတို့ရဲ့ view ဟာကမဟာ view ဟာတဲမှာတော့အယံပါတယ်အဲ့ဒါကြောင့်မလို့လေသူတို့ဒီဥစ္စာတွေလောက်တာဒီလိုလောက်လေလေဗာလဲပြည်သူကဘာကလည်းလက်မခံဘူးပိုလက်မခံဘူးပြည်သူလူထုကလည်းလက်မခံဘူးဆိုတော့ ဒါမဲ့သူတို့ရဲ့ view ဟာဆွဲတာကအကြောက်စိတ်နဲ့ဆွဲတာ NLD ကိုသူအရင်ကြောက်တယ်ဒါပဲ
အဲ့တော့အခုလို NLD ကဖြတ်သိမ်း NLD ကဖြတ်သိမ်းခံလိုက်ရတဲ့အတွက်ကတကယ်ပဲ NLD ရဲ့ပါတီရဲ့ရည်တည်ချက်ကပျောက်သွားမယ်လို့ဒေါ်မီနီဒေါက်တာမီမီသုံးသပ်ပါလားဘယ်လိုထင်ပါလဲရှင
်ဟုတ် politics နိုင်ငံရေးပေါ့နော်ဒီ politics ဆိုတာပြည်သူလူထုရဲ့ထောက်ခံမှုပြည်သူလူထုရဲ့အာဘာလဲယုံကြည်မှုနဲ့ပတ်သက်တယ် right ဘလောက်လောက်ဒီဟိုနေဥပဒေဆွဲဆွဲဟိုဆွဲဒီဆွဲဒီဥပဒေကလည်းစစ်တပ်ဆွဲလိုက်တဲ့အာဥပဒေကိုလည်းလူတွေကဘာမှအေးမယုံကြည်ဘူး you know မယုံကြည်ဘူးတကယ်လဲသူတို့လှုပ်ချင်တဲ့ဥစ္စာလှုပ်တယ်လို့လူတိုင်းကနားလဲတယ်လေဆိုတော့အာသူတို့ဘိုင်းသူတို့ပြောချင်စရာပြောလူတွေကသူ့ဘိုင်းသူလုံယုံကြည်ကြီးသူတို့ယုံကြည်ထိုက်တဲ့ယုံကြည်နိုင်တဲ့ဘာလဲ party ကိုသူတို့အများအား support ပေးမှာပဲဆိုတော့သူတို့ဗစ်တက်ကအရင်ကပြောတယ် politics ဆိုသူတို့လုံးဝနားမလဲဘူးသူတို့ဒီမှာသူတို့စီမှာနေလန်းတစ်ခုရှိတာက fear အကြောက်စိတ်သူများဟိုအကြောက်စိတ်လုပ်မယ်သူတို့ရဲ့လုပ်တဲ့ဥစ္စာလေသူတို့ရဲ့အကြောက်စိတ်နဲ့ပြန်ပြီးတော့ဗာဗာပြူဟာဆွဲတယ်ဆိုတော့အဲ့ဒါကြောင့်မလို့ဒီဥစ္စာလှုပ်ချင်သူတို့လှုပ်ချင်လှုပ်လိမ့်မယ်ဒါပေမဲ့ party ကလူတွေရဲ့ support ရနေသည့်ကာလပတ်လုံးပြည်သူတွေရဲ့အချစ်နော်ပြည်သူတွေရဲ့ယုံကြည်မှုရှိနေတဲ့ညကာလပါတော့ဒီပါတီကဘာမှမပြောက်တော့
ဘူးစစ်ကောင်စီကအခုသူတို့သွားနေတဲ့လမ်းကြောင်းပေါ့နော်သူတို့သွားနေတဲ့လမ်းကြောင်းမှာအထူးသဖြင့်ဒီစစ်တပ်ကျင်းပတဲ့ဒီတပ်မတော်နေအခမ်းအနားမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူအတိအကျအတိလင်းသူပြောသွားတဲ့နေရာမှာတော့သူ့ကိုစန့်ကျင်တဲ့အင်အားစုတွေအထူးသဖြင့် NUG တို့ PDF တို့ကိုသူချေမုန်းသွားမယ်ပေါ့နော်ဒီဟာသူပြောသွားတယ်ဆိုတော့အခုဆိုရင်တိုင်းပြည်ကတော်တော်လေးအခြေအနေဆိုးတယ်ဆိုတာလေဟိုတည်နေရတာနဲ့အခုကဒီလမ်းကြောင်းပဲသူဆက်ပြီးသွားမယ်ဆိုတဲ့အဲဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ထုတ်ဖော်ပြောဆိုချက်ရည်တည်ချက်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲရှင်
။ဟုတ်တယ်။သူလှုပ်လိုက်တာနဲ့ပေါ့နော်။မြန်မာနိုင်ငံတနိုင်ငံလုံးလည်းပျက်စီးရဲ့။နောက်ပြီးစစ်တပ်ကိုလည်းသူဖျက်ဆီးလိုက်တယ်။အခုဆိုလို့ရှင်လူတွေကစစ်တပ်ကိုတက်မတော်လို့တောင်ခေါ်လို့မခေါ်ကြတော့တကယ်နာကြီးပြန်မုန်တီရမကယွန်းသွားတယ် right တကယ်ယွန်းတယ် right ဆိုတော့အခုဆိုလို့ရှင်ပြန်ကြည့်လိုက်လို့ရှင်တော်တော်များများစစ်တပ်ထဲမှာရှိနေတဲ့စစ်ဗိုလ်ရေးစစ်သားတွေအားလုံးကလည်းသူတို့ကစစ်တီတော်တွေပါဆိုလို့ပြောမှအရန်ရှက်တယ်သူတို့မပြောရဘူးမပြောနိုင်ဘူး right မပြောခြင်း right အဲ့ဒီကဖြစ်တဲ့စစ်တပ်ကဒီဥစ္စာအခုတကယ် professional စစ်တပ်မဟုတ်တော့ဘူးဒီလုတ်ဒီ view ဟာတွေက criminal organization တွေလုတ်တဲ့ view ဟာ right ဆိုတော့အဲ့လိုလုတ်လေပြည်သူတွေကလည်းပို့ပြီးတော့မခံနိုင်လေဖြစ်တယ်ဆိုအဲ့ဒီအဲ့တွေကဒီလိုလုတ်ထဲကကျွန်တော်တို့သိတယ်ဒီစစ်တပ်ကသူတို့မှာရှိတဲ့လူတွေက criminal organization တွေကဝင်လာတာနောက်တော်တော်များများလည်းပြောပါတယ်ကျွန်မ interview လုတ်တဲ့အခါမှာသူတို့မှာနောက်ထပ်ဘာလဲနောက်ထပ်ထပ်ဖြည်လာတဲ့စစ်သားတွေ ਆ ပေါ့နော်ဝင်နေတဲ့ထောင်ထဲကလွတ်ပြီးတော့ဒီတကယ် hardcore criminal တွေကိုသခိုးဓမြတွေကိုလွတ်ပြီးတော့သူတို့တွေထဲထားတာဆိုတော့အဲ့ဒီထဲကသခိုးဓမြထဲထားတဲ့စစ်တပ်ကသခိုးဓမြစစ်တပ်ဖြစ်သွားတာပေါ့
အခုဆိုလို့ရှိရင်ဒီစစ်တပ်ကပေါ့နော်စစ်ကောင်စီကသူ့ကိုစန့်ကျင်တဲ့အဲဒီနေရာဒေသတွေပေါ့နော်အထူးသဖြင့်စကိုင်းတို့ချင်းတို့ဟိုဒီနောက်ကရင်နီတို့ပေါ့နော်ဒီဒေသတွေမှာသူတို့ရဲ့အဲဒီဖိနှိပ်မှုဒီ view ဟာပေါ့လေသူတို့ရဲ့ကျင့်သုံးတဲ့ view ဟာဆိုလို့ရှိရင်တော်တော်လေးဟိုပြင်းထန်နေအင်အားသုံးပြီးတော့ဟိုနှိမ်ငင်းနေတယ်ဆိုတဲ့အနေအထားသတင်းတွေမှာလည်းတွေ့ရတဲ့ခါကျတော့ပေါ့အကျိုးဆက်တရားရောဘာတွေဖြစ်နေရှင
်းအဲ့ဒီဥစ္စာကဟိုသူတို့အဆုံးချတာဘာကြောင့်သူတို့လုပ်လဲအဲ့ဒီဥစ္စာသူတို့ fear ပေါ့နော်အကြောက်စိတ်ဝင်အောင်ဒီသူလူလူအကြောက်စိတ်ဝင်အောင်လုပ်တာ right ဘာလို့ဆိုသူတို့တကယ်စစ်တပ်တစ်ခုနဲ့စစ်တပ်တစ်ခုနဲ့ပြိုင်ပြီးတော့ရှင်တိုက်ရှင်ပြီးတော့တိုက်လို့ရှင်သူတို့မနိုင်တော့ဘူးဆိုတော့ဘာလုပ်လဲဆိုငိုနေပြစ်မဲ့တဲ့ဘာမှမလုပ်နိုင်တဲ့ပြည်သူလူထုကိုသူတို့တွားချတာအနိုင်တွားကျင်တာအဲ့လိုလုပ်လို့သူတို့ဒီဥစ္စာကပါ fear ဒါမဲ့ပြည်သူလူအဲ့လိုမျိုးအရန်လှုပ်လာလို့ရှိလို့ရှင်ဒီပြည်သူလူထုကအဲ့ရအကြောက်စိတ်ကနေပြီးတော့မုန်းတိမှုနော်မုန်းတိမှုကိုရောက်သွားတယ်အဲ့ဒါအဲ့လိုဖြစ်သွားတာအဲ့ဒါဆိုတော့ခုနင်းဟိုပြောရမယ်ဆိုဖောင်ဖြတ်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ဟိုနင်း effect ဖြစ်သွားတာပေါ့ပြည်သူလူထုဘက်ကဆိုပြည်သူလူထုကငါတို့မှာဘာမှခုနင်းမရှိတော့ right ဆိုပြန်ချမယ်မ ရရတဲ့နေရာပြန်ချဆိုတဲ့အဲ့ဒီစိတ်ကဝင်ပါတယ်ဒီဘာနေဒါမြန်မာနိုင်ငံနေမှာကတခြားနေရာမှာအလုံးတွေ့ဘူးလေဒီလိုမျိုးလှုပ်လို့ရှိရင်ဒီလိုပဲ response ကဖြစ်အဲ့လိုဖြစ်တဲ့ကခုနပြောသလိုမျိုးဒီ party တွေကိုဖြုတ်လိုက်တယ် does it matter ဘာမှအရာမရှိ right ဘာလို့ဆို politics ကပြည်သူလူထုရဲ့ဟိုနည်းကိုဆွဲဆောင်ပါလားဒီလိုမျိုးသွားပြီးတော့ဟိုတက်လိုက်ဒီတက်လိုက်ဆိုဘယ်တော့မှဆွဲဆောင်လို့သူရဲ့စိတ်ကိုဆွဲဆောင်လို့မရတော့ဘူးဆိုတော့ဒီဘက်ကစိတ်တက်ကပို့ပြီးတော့ပြင်းသွားပြီပြည်သူလူထုဘက်ကဒီလိုခံလိုက်ရတဲ့အတွက်ကြောင့်မလို့ဘာလို့လဲဆိုသူတို့မှဘာမှနောက်ဆက်ဆုံးရှုံးကြတယ်မရှိတော့ဘူးနောက်ဆုံးပဲဆို extremism ဝင်လာတော့အဲ့ဒါမျိုးဖြစ်ဆိုအဲ့လိုမျိုးသူတို့မတည်မလဲပြန်တိုက်တော့မယ် right ဆိုအခုဆက်မှာကျွန်တော်တို့ဒီနေ့ကဗာလဲ survey တစ်ခုကကျွန်မကိုပြောပြတာ60တရားကိုင်းတော့ you know သူ survey လုပ်လိုက်တဲ့အခါမှာ 91% နော်68ရာခိုင်နှုန်းကလုံးဝစစ်တပ်ကိုလုံးဝလက်မခံသူထွက်လာတယ်။9ရာခိုင်နှုန်းကတော့လက်ခံတယ်လို့ထွက်လာ right ဆိုတော့အဲ့လိုမျိုးလူ68ရာခိုင်90ရာခိုင်နှုန်းပေါ့လို့ဆိုပါတော့90ရာခိုင်နှုန်းကကိုယ်ကိုဆန့်ကျင်လို့ချင်းတီတီနိုင်ငံဘယ်လိုမှဗာလဲအုပ်ချုပ်လို့မရဘူ
းအခုဆိုရင်ဒီလူတွေအရင်တော့ပေါ့နော်လူအများစုကထင်ထားတယ်ရုရှားသမ္မတပူတင်လိုမျိုးကိုဒီ ICC ကနေပြီးတော့ဟိုဒီဖန်ဝရန်ပေါ့เนาะစစ်ရာဇဝတ်မှုကျူးလွန်သူဆိုအဖြစ်နဲ့ဒီဖန်ဝရန်ထုတ်လိုက်မယ်လို့မထင်မှတ်ခဲ့မထင်ထားခဲ့ကြဘူးအခုနောက်ဆုံးမှာတော့ဒီ ICC ကနေပြီးတော့ရုရှားသမ္မတပူတင်ကိုတော့မှသူတို့ဖန်ဝရန်ထုတ်တဲ့အဆင့်ရောက်လာတယ်ပေါ့လေအဲ့တော့မြန်မာနိုင်ငံမှာရောဒီအခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒီလိုစစ်ရာဇဝတ်မှုကျူးလွန်နေတယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့သူ့ကိုဒီ ICC ဘက်ကရောတကယ်ဟိုဖန်ဝရန်ထုတ်လာဖို့ဆိုတော့ဒီတောင်းဆိုချက်တည်းကတကယ်ဖြစ်လာဖို့ရောရှိလားရှိ
။ Well Putin ချမသူတို့လုံနိုင်လို့ရှိလို့ရှိရင်ဒီဥစ္စာမင်းအောင်လာပို့ပြီးတော့လုံနိုင်တာ right ဆိုတော့လာလိမ့်မယ်။နောက်ဘာလို့ဆိုဒီမှာလဲဟိုအများကြီးပဲဒီအဖွဲ့ကြီးပေါ့နော်ဒီဒီ human rights နဲ့ပတ်သက်ပြီးတော့အဖွဲ့ကြီးအများကြီးပဲသူတို့မှာ data တွေလည်းအများကြီးရှိတယ်။တကယ်သက်သေတွေ data တွေအများကြီးရှိတယ်ဆိုတော့လေအခုသူတို့ဖုတင်လိုက်ပြီဆိုတော့နောက်တစ်ဆင့်ကတော့မြောင်းလာပြန်ပါပဲမြောင်းလာရဲ့သူ့ရဲ့သူ့မှာရှိနေတဲ့သူ့နာမတဝိုင်းမှာရှိနေတဲ့တချို့တွေပေါ့နော်အာစစ်ဘုတ်တွေလည်းပါလေ
အခုနောက်ဆုံးဒီ American ပြည်ထောင်စုကတော့ဒီမြန်မာစစ်တပ်ကိုထပ်ပြီးတော့သူတို့ပိတ်ဆို့အရေးယူတဲ့နေရာမှာဒီလေရင်လောင်စာစီတွေရောင်းချနေတဲ့ကိစ္စတွေပေါ့နော်အထူးသဖြင့်အဲ့ဒီလိုပံ့ပိုးနေတဲ့လုပ်ငန်းရှင်တွေနောက်ဒီလုပ်ငန်းတွေကိုပေါ့လေသူတို့ထပ်ပြီးပိတ်ဆို့အရေးယူတယ်ဆိုတော့အဲ့ဒီအရေးယူတဲ့ဘက်မှာတချို့ကလည်းထိရောက်မှုမရှိဘူးဆိုတာလည်းထောက်ပြကြတယ်။အဲတချို့ကကြတော့လေဒါဟိုကောင်းမွန်တဲ့ဒါခြေလှမ်းတစ်ခုပေါ့နော်။ဆိုပြီးတော့လေဟိုမြင်ကြတာမျိုးလည်းရှိရောဆိုတော့ဒေါက်တာမီမီရဲ့အမြင်ရောဘယ်လိုရှိလဲရှင
်။ sanction လောက်ထားတာကတော့ကဗာလေဟို message ပေါ့နော် message ကဒါလက်မခံတဲ့ message ပေးတာ။ never အဲ့ sanction လောက်တဲ့ဥစ္စာကိုတကယ်ပြည့်ပြည့်စုံစုံလိုက်ပြီးတော့ implement လုပ်တဲ့အခါမှာတော့နည်းနည်းခက်ခဲတာပေါ့။နည်းနည်းခက်ခဲတယ်ဒါပေမဲ့လည်းသူတို့ရဲ့ supply သူတို့ရဲ့ဒီဥစ္စာရနိုင်တဲ့ဥစ္စာတော့တော်တော်နေသွားတာပေါ့အားလုံးအပြည့်စုံမဖြတ်ကြောက်သိနိုင်အောင်မဖြတ်နိုင်နေပေမဲ့လည်းတော်တော်များများဖြတ်နိုင်သွားတယ် right ဆိုတော့သူတို့ရဲ့ဟိုဗါလဲ capability တွေကိုဗါလဲ degree လောက်တာနေတူတူ right ဆိုတော့မရှိတာတဲ့ဒီဥစ္စာရှိတာကောင်းတယ်ပေါ့နော်ဒါပေမဲ့အဲ့ဒီရှိတဲ့sanction တွေကိုဘလို့ပူပပြည့်ပြည့်စုံစုံ implementation လောက်ရမလဲဆိုတဲ့နှီးလန့်ကိုတော့နည်းနည်းပူရှာဖို့လိုတာပေါ့
ကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေကြားပေးတဲ့ဒေါက်တာမီမီဝင်းဘတ်ကိုကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပ
ါဒီမိုကရေစီရေးရာအစီအစဉ်ပါရှင်တနင်္ဂနွေညကြံ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါစစ်ကြေဘက်အင်အားစုတွေကိုအမြင့်ပြတ်ချိန်မုံသွားမယ်လို့အာနာသိန်းစစ်ကောင်စီဥက္ကဋ္ဌကတက်မတော်နေ့မိကွန်းမှာပြောကြားသွားပါတယ်။ဒီလိုစစ်ရာဇဝတ်မှုတွေပိုးပြီး တိုးမလာစေအောင်အမေရိကန်အပါအဝင်တခြားအင်အားကြီးနိုင်ငံတွေကစစ်တပ်အပေါ်ထိရောက်စွာဖိအားပေးဖို့လိုအပ်နေတဲ့အကြောင်းကမ္ဘာမြေမှမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါရရှင်
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာစစ်တပ်အချိုးပြောင်းမှုဆိုရင်ထိရောက်စွာဖိအားပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအစိုးရခေါင်းဆောင်တွေအရေးပါတဲ့ပုဂ္ဂိုလ်တွေနဲ့နိုင်ငံအရေးကိစ္စတွေရောဒေသတွင်းကိစ္စရပ်တွေပါညှိနှိုင်းဆွေးနွေးခဲ့ပါတယ်အဲ့ဒီလိုဆွေးနွေးခဲ့ကြတဲ့အထက်မှာအခြေအနေတွေဆိုးရွားနေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေရဲ့လူလားချက်တွေနဲ့အညီဖြည့်ချင်းဆောင်ရွက်နိုင်မဲ့လမ်းကြောင်းရှာဖွေနိုင်ရေးကိုလည်းဆွေးနွေးခဲ့ပါတယ်လို့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကိုမတ်လ20ရက်နေ့ကနေ24ရက်နေ့အတွင်းတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားကြီးအတိုင်ပင်ခံဂဲရီချူလီကဒီဒီပလိုမတ်ကိုပြောကြားခဲ့ပါတယ်။ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကပြန်လည်ရောက်ရှိလာတဲ့ဂဲရီချူလီကိုဒီဒီပလိုမတ်ရဲ့အယ်ဒီတာချုပ်ရှာနွန်တိုင်စီကတွေ့ဆုံမေးမြန်းထားတာကိုမတ်လ28ရက်နေ့ဒီဒီပလိုမတ်မှာမြန်မာနိုင်ငံပြဿနာကိုအမေရိကန်အနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒဲရီချူလီကတော့မြန်မာပြဿနာကိုဖြေရှင်းရမှာအာဆီယံကိုမန်တိုင်ထားဖြေရှင်းမယ်။မြန်မာပြဿနာဟာအာဆီယံအတွက်လက်ရှိကာလမှာအလွန်စိုးရင်စရာကောင်းတဲ့လုံခြုံရေးပြဿနာနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်
။ Shannon Taxi ဟာဒဲရီချူလီကိုမြန်မာနိုင်ငံဆိုင်ရာအာဆီယံဘုတ်တော်တူရဲ့9ရက်ဟာအလုံးမဖြစ်ဘူးလို့အတော်လေးအဝေးပန်ခံနေရပါတယ်။အလုတ်ဖြစ်အောင်အမေရိကန်အနေနဲ့ဘလို့ဆက်လုံမလဲလို့မေးပါတယ်။ရှော်လေးကတော့အာဆီယံရဲ့မြန်မာအရေးကြိုးစားအားထုတ်မှုတွေကိုအမေရိကန်အနေနဲ့အပြည့်အဝထောက်ခံပါတယ်။အာဆီယံရဲ့ခေါင်းဆောင်မှုဟာနေခွင့်နေရင်တောင်မှအရေးပါပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာမြန်မာအရေးအတွက်ရုံးအဖွဲ့တစ်ခုကိုပဲဖွဲ့စည်းထားပါတယ်။မြန်မာအရေးဟာဖြည့်ရှင်းမှုမလွယ်ပါဘူး။ခက်ခဲရှုပ်ထွေးပါတယ်။နယ်ဆိုင်တဲ့ပြဿနာတွေပေါ်အခြေခံနေတယ်ဆိုတာကိုနားလည်သဘောပေါက်ထားပါတယ်။အင်ဒိုနီးရှားနိုင်ငံသားဝင်ကြီးရဲ့လှုပ်ဆောင်ချက်တွေကိုအားရကျဉ်းနှံ့မှုရှိပါတယ်။မြန်မာစစ်ကောင်စီဟာတန်တမန်ရေးမှာအထူးစံနေပါပြီ။အရေးကြီးတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းမြန်မာအရေးကိုအာရုံစိုက်ထားပါတယ်။ဥပမာအဖြစ်ပြီးခဲ့တဲ့နှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချခဲ့တာမျိုးပါ။အာဆီယံအဖွဲ့ဟာဆုံးဖြတ်ချက်တွေချတဲ့အခါ consensus လို့ခေါ်တဲ့အားလုံးသဘောတူညီမှုပေါ်မှာအခြေခံပါတယ်။ဒါကြောင့်သဘောထားတွေအမြင်တွေကအမျိုးမျိုးရှိကြတဲ့အတွက်တစ်ခါတရံမှတကြီးတညာတည်းမဖြစ်တတ်ကြပါဘူး။ဒါပေမဲ့မြန်မာမှာပါတဲ့ကိုးနိုင်ငံရဲ့အင်အားဟာခိုင်မာပါတယ်လို့ဖြေပါတယ်
။ရှာနွန်တိုက်စီကတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအရွေ့အပေါ်အမေရိကန်ရဲ့သဘောထားကိုလည်းမေးပါတယ်။ဒဲရီချူလီကတရုတ်ဟာမြန်မာရဲ့အိမ်နီးချင်းနိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံအနာဂတ်တွေအရေးပါတဲ့နေရာမှာရှိပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်တင်ပေးနိုင်မှသာတည်ငြိမ်တဲ့နိုင်ငံဖြစ်မှာပါ။ဒါဟာအလုံးရဲ့အကျိုးစီးပွားဖြစ်ပါတယ်။အမေရိကန်အနေနဲ့မြမအရေးအတွက်တရုတ်နဲ့အတူလက်တွဲလုပ်လို့ပါတယ်။တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်သစ်နဲ့မတွေ့ဆုံပစ်သေးပေမယ့်တွေ့ဆုံနိုင်ဖို့မျှော်လင့်ပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံတွင်းကဆိုးရွားတဲ့အခြေအနေတွေမတည်ငြိမ်မှုတွေဟာအိမ်နီးချင်းနိုင်ငံတွေကိုပါကူးဆက်ရိုက်ခတ်နေတာကိုတွေ့ရပါတယ်။ဒုက္ခသည်ပြဿနာ၊လူကုန်ကူးမှုပြဿနာမူရစီဝါကုံသွယ်မှုပြဿနာတွေအပါအဝင်အခုနောက်ဆုံးဒေတာတွင်လုံခြုံရေးပြဿနာအထိပါကြုံတွေ့နေရပြီဖြစ်ပါတယ်။ဒါကြောင့်လဲအမေရိကန်နိုင်ငံသားကြီးအတိုင်ပင်ခံဒဲရီချူလီဟာမြမအရေးဖြည့်ရှင်းနိုင်ဖို့အတွက်မြမနဲ့အနီးဆုံးအိမ်နီးချင်းနိုင်ငံလည်းဖြစ်မြမစစ်ကောင်းဆောင်များနဲ့ရင်းနှီးတဲ့ဆက်ဆံရေးလည်းရှိတဲ့ထိုင်းနိုင်ငံနဲ့အာဆီယံလက်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံတို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။
ထိုင်းနဲ့အင်ဒိုနီးရှားတို့လိုပဲကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလည်းမြန်မာအရေးမှာအရေးပါတဲ့နိုင်ငံဖြစ်ပါတယ်။မြန်မာစစ်အစိုးရအဆက်ဆက်ကိုထောက်ခံအားပေးခဲ့တဲ့တရုတ်နိုင်ငံဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီနဲ့တော့အစောပိုင်းမှာခလန်းလန်းနေခဲ့ပေမဲ့အခုအခါမှာတော့အထူးကိုယ်စားလှယ်တစ်ပြောင်းလဲခန့်အပ်ပြီးနောက်ပိုင်းမြန်မာစစ်ကောင်စီအပေါ်ထားတဲ့သဘောထားပြောင်းလဲလာတယ်လို့နိုင်ငံရေးအကြေခတ်တွေကဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အစ်ဟာလေးလအတွင်းနေပြည်တော်ကိုတုံးကောက်လာရောက်ခဲ့ပြီးတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့နဲ့လည်းတွေ့ဆုံခဲ့တာတွေ့ရပါဗျ။ မတ်လ16ရက်နေ့မှာတော့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ဖြစ်တဲ့ပြည်အောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FBNCC ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာပါတယ်အဲ့ဒီထုတ်ပြန်ချက်ရဲ့အပိုက်6မှာမြန်မာနိုင်ငံတွင်ဖြစ်ပေါ်နေသောပြည်တွင်းပဋိပက္ခများပြည်လဲခြုံငိမ့်သွားရေးအတွက်တရုတ်သမ္မတနိုင်ငံ၏ဂျောင်းဝင်ဆောင်ရွက်မှုအပေါ်ကြိုးစားထောက်ခံပါသည်လို့ရှင်းလင်းစွာဖော်ပြထားတာတွေ့ရပါတယ်
။ဒီအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံ၏လေလာသူတဦးကတော့တရုတ်ကသူ့ရဲ့ COVID-0 policy အဆုံးသတ်လိုက်ပြီးနောက်ပိုင်းမှာနိုင်ငံ၏အရာရောစီးပွားရေးအရာပါမြန်မာနိုင်ငံမှာပြန်လှုပ်ရှားလာတာတွေ့ရတယ်။စစ်ကောင်စီနဲ့ပိုပြီးတော့အဆက်အသွယ်လှုပ်လာတာတွေ့ရတယ်။တစ်ဖက်မှာအမေရိကန်ကလည်းအာဆီယံကိုပဲရှေ့တင်ပြီးတွန်းနေတာတွေ့ရတယ်။အခုပဲမလကကုန်ပြီဆိုတော့အလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအတွက်အချိန်ကတိတ်မကြံတော့ဘူး။ဒီတော့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအခြေခံပြီးတော့တွေ့ဆုံဆွေးနွေးရေး inclusive dialogue ကိုတင်လာနိုင်တယ်။အကယ်၍အင်ဒိုနီးရှားက inclusive dialogue ကိုတင်လာခဲ့ရင်တော်လှန်ရေးအင်အားစုတွေအခက်တွေ့နိုင်တယ်။ဒါကြောင့်အဲ့ဒီလိုဖြစ်လာခဲ့ရင်အထူးသဖြင့် NUG အနေနဲ့ဘယ်လိုသဘောထားမလဲအဲ့ဒါအရေးကြီးပါတယ်လို့ဆိုပါတယ်အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌကတော့မတ်လ29ရက်နေ့တမတော်နဲ့မိန်ကုန်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG PDF နဲ့သူတို့ကိုကူညီပံ့ပိုးနေတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ EAO တွေကိုအပြတ်ချေမှုန်းသွားမယ်လို့ကြွေးကြော်ထားပါတယ်ဒါကြောင့်မြန်မာနိုင်ငံရေးအခြေအနေဟာလက်တလောအဖြေထွက်ဖို့မမြင်သေးဘူးလို့ဆိုရမှာပါကမ်ပိန်းဖော်ညူမြန်မာရဲ့ညွန်ကြားရေးမှူးဆိုင်မွန်ဘီလီနက်စ်ကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ကိုမအံ့ဩပါဘူးတဲ့ဘာကြောင့်လဲဆိုတော့သူ့ရဲ့လုပ်ရက်တွေကိုပြောင်းလဲစေဖို့ထိရောက်တဲ့ဖိအားပေးမှုမျိုးကိုအမေရိကန်ဥရောပသမ္မဂဗြိတိန်နဲ့အာဆီယံနိုင်ငံတွေကမလုပ်နိုင်လို့ပဲဖြစ်ပါတယ်အမေရိကန်အနေနဲ့မြန်မာစစ်တပ်အပေါ်မှာထိထိရောက်ရောက်ဖိအားပေးနိုင်ရဲ့နဲ့ပြက်ကွက်နေတယ်လို့ VOA ကိုပြောကြားခဲ့ကြောင်းပါခင်ဗျာ
ဒါကတော့ကပ္ပမြမမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်သွားတာပါအခုတော့ ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ကိုတင်ဆက်မှာပါရှင်ပြီးခဲ့တဲ့တလကျော်ကာလအတွင်းမှာမြန်မာတရုတ်ဆက်ဆံရေးမှာဆိုလို့ရှိရင်ပထဝီနိုင်ငံရေးနိုင်ငံရေးဘောဂဗီဒာနဲ့တန်တမာရေးဆိုင်ရာကိစ္စရပ်တွေကလွှမ်းမိုးခဲ့ပါတယ်ဒီအထက်ကပထမအပိုင်းကို ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုအစီအစဉ်မှာအချက်လက်အခြေပြုပိုင်းခြားပြီးတော့ဖော်ပြမှာပါရှင
် ISP မြန်မာကစူးစီးထားတဲ့မြန်မာတရုတ်ဆက်ဆံရေးရက်စက်မှတ်တမ်းကိုအခြေခံပြီးအခုကာလအတွင်းအယုံဆိုင်စရာဖြစ်ရပ်တွေကိုစမ်းစစ်ထားပါတယ်ပြီးခဲ့တဲ့တလကျော်ကာလအတွင်းမြန်မာတရုတ်ဆက်ဆံရေးမှာပထဝီနိုင်ငံရေးနိုင်ငံရေးဘောဂဗေဒနဲ့တန်တမာရေးဆိုင်ရာကိစ္စတွေကလွှမ်းမိုးခဲ့ပါတယ်ဒီထဲကပထမပိုင်းကိုအခုတစ်ပတ်မှာဖော်ပြသွားပါမယ်အာနာသိမ့်မို့အလောင်းတရုတ်နိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတော်အဆင့်ထိတွေ့တာကိုလျှော့ထားပြီးမယ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေအကောင့်တွေပေါ်ဖို့ယူနန်အစိုးရကိုကြားခံတဲ့ချဉ်းကပ်မှုပုံစံတွေလှုပ်လာပါတယ်ကိုဗစ်မြင့်ဖြက်ရေမူဝါဒဖြတ်သိမ်းပြီးနေဆက်ပြန်ဖွင့်မှာမြန်မာနိုင်ငံနဲ့ကုန်သွယ်ရေးတုံ့ပြန်ဖို့တရုတ်ဘက်ကလှုပ်လာတာပါယူနန်ပြည်နယ်ကုသရေးဝယ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာလီချန်ယန်ဟာဖေဖော်ဝါရီလအတွင်းစစ်ကောင်စီနဲ့လာတွေ့ခဲ့ပါတယ်ဒါဟာကိုဗစ်အလွန်နေဆက်အဖွဲ့မှာတရုတ်ဘက်ကပထမဆုံးဆင်လွတ်တဲ့ဒေသအာဏာပိုင်ဖြစ်ပါတယ်စစ်ကောင်စီနဲ့နိုင်ငံကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းတာတွေညှင့်တင်ကြဖို့ဆင်နွှဲခဲ့တာပါစတလီချိုင်ရဦးဆောင်တဲ့အဖွဲ့အားကုန်သက်ဆက်မှုအတင်းချုပ် UMSCCI နဲ့လည်းတွေ့ဆုံပြီးယင်းနှညုံနယ်ရေးနှစ်တင်မှုဆွေးနွေးခဲ့ကြပါတယ်။မြန်မာနဲ့တရုတ်အကြားလျှက်စစ်စိုက်ပျိုးရေးလက်ဆက်ကုန်သွယ်ရေးနဲ့အခြေခံအဆောက်အုံကဏ္ဍတွေမှာပူးပေါင်းကြဖို့ဖြစ်ပါတယ်။မြန်မာကယူနယ်ပြည်နယ်ရဲ့အကြီးဆုံးကုန်သွယ်ပဲဖြစ်ပြီးအခုအချိန်တွေမှာစီးပွားရေးကုန်သွယ်ရေးပူးပေါင်းတာတွေလက်ရှိနေလိုတယ်လို့တရုတ်ဘက်ကပြောခဲ့ပါတယ်။ဒါပြင် ชุนันเบจังอาเยมาเดียวเนเซซีวายีปูวังมุซงตีซาวเมเนียรีโกแมนลีมิวกากงเดซัมมุอะเทนจูกาลงงานเชนเนเซจอตวายอกลีลาเกบาเรดาฮาเตียวปะกาชุนันดีดาอานาเบงกาเดเซซิกองซีเนซีวายีปูวังซาวเมตารีเมตเตมโบลงเนเรซูราติดตาซีเรฉีแลนฉิบาเรฟรีวายลาดูริยาเปเตมาปูกงทุโลยีอูเยนซงตะคูอะกองเนพอโบเยมากงมรีเนเตียกงเดจีมะอะเตนูนาเลมูซาจองลาแลมัตทูเกบาเร ရွှေတုံးရေပုံကုံထုတ်လို့ရေဥယျာဉ်ဆောင်လို့အမိပေးထားတဲ့စီမံကိန်းကိုအေရီတိုင်းညောင်လုံးမြို့နယ်မှာအကောင်အထည်ဖော်မှာပါစီမံကိန်းကောင်အထည်ဖော်ဖို့အောက်ရွှေတီအများကြီးကုမ္ပဏီနဲ့တပ်ဟုံးပြည်နယ်ခွဲကုမ္ပဏီကြီးများအသင်းတို့နားလည်မှုစာကြောင်လာလက်မှတ်ထိုးခဲ့ကြပါတယ်ဒီစီမံကိန်းမှာလေယာစိုက်ပျိုးရေးဝင်းရွေးရေးစံပြဆိုစားတောက်ကုန်ထုတ်လို့ရေနဲ့ မတ်လာတဲ့မှာစခိုင်ပြည်နယ်ကကွာနဲ့တန်တရွတ်မြို့နယ်တွေမှာလေယာဉ်စစ်စီမံကိန်းသုံးခုအကောင်အထည်ဖော်ဖို့မြန်မာနယ်တရုတ်ကြားသဘောတူခဲ့ကြပါတယ်။၂၀၂၅မှာဒီစီမံကိန်းတွေကနေလျှက်စစ်တာအသုံးအချက်ဆက်မကဝက်လောက်ထုတ်ဖို့ခံမှန်းထားကြပါတယ်။စီမံကိန်းကောင်အထည်ဖော်မဲ့ကုမ္ပဏီသုံးခုထဲမှာယူနယ်ပြည်နယ်ကကုမ္ပဏီတစ်ခုလည်းပါဝင်ခဲ့ပါတယ်။စစ်ကောင်စီကလည်းမြန်မာတရုတ်လျှက် ပါဝါချိုင်းနာကုမ္ပဏီရဲ့ဥက္ကဋ္ဌကိုပေကျင်းမှာတွေ့ခဲ့ကြပါတယ
်။ဒါကတော့ ISP မြန်မာဒီမှတ်စုမြင်ကွင်းကျဲအစီအစဉ်ပါရှင်။အခုတော့မြန်မာပြည်ကပေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်မှာပါ။
ကျေးရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မင်္ဂလာပါ VOE ကိုအိယာဝင်နိုင်နားထောင်ပါတယ်အိယာနိုးရင်လည်းနားထောင်လိုက်ရမှနေသာထိုင်သာရှိပါတယ်အားပေးနေလျက်ပါဗျာလို့ရေးလာတဲ့သောရရှင်ဝေယံစောကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်ရှင်ဒီသောရရှင်ကတော့ကျမတို့ရဲ့ VOE ညာချမ်းရုပ်မြင်သံကြားပေါ်မှာရေဒီယိုထုတ်လွှင့်ချက်ကိုအောက်မှလာပြီးရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်မင်းတင်ကလည်းနားဆင်ရတာအကျိုးရှိပါတယ်တဲ့အခုပြောသွားတဲ့သောရရှင်လိုမျိုးသူကတော့ online ကနေနားထောင်လို့မရလို့နောက်တနည်းနဲ့နားဆင်ပါတယ်ဆိုတော့ရေးလာပါတယ်
မြန်မာစစ်တပ်ကတည်းမောင်းချတဲ့ VOA ရေဘလို့မှတုံးမရပါဘူး။ဒါကြောင့် PSI ပဲကြည့်နေရပါတယ်။ VOA ဝိုင်းတော်သားများကြမ်းပါပါစီလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်ဘလို့ဖြစ်နေတယ်ဆိုတာကိုမပြောပြတတ်ပါဘူး။ကျေးဇူးတင်ပါတယ
်။အင်တာနက်ကနေကြည့်လို့အဆင်မပြေတဲ့လူတွေဒီသောရရှင်ကွန်မင်းတင်လို့ပဲအဆင်ပြေတော့ဂျိုးလူစလောင်းကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်နော်။နောက်ထပ်သောရရှင် Samuel Sensory သောရရှင်ကတော့သူသိကြတာတခုမေးလာတာပါ။မက်ကြီးမော်ရဲ့အင်္ဂလိပ်စာဆိုတဲ့ page လေးရှိသေးလား။ရှိသေးရင် link လေးပို့ပေးပါတဲ့ဟုတ်ကဲ့ပါကျမတို့ view ရေ Facebook စာမျက်နှာမှာအပတ်စဉ်တင်းငရီနေတိုင်းသူ့ရဲ့အစီအစဉ်အသစ်တွေကိုတင်ပေးနေပါတယ်မကြီးမော်ရဲ့အင်္ဂလိပ်စာဆိုပြီးတော့ရှာကြည့်ရင်လည်း Facebook မှာတွေ့နိုင်ပါတယ်နော်ကျမတို့ရဲ့ view ရေ internet စာမျက်နှာပေါ်မှာဆိုရင်တော့ကျမတို့ bambis.viewnews.com ဆိုတဲ့ပင်မစာမျက်နှာထဲမှာအင်္ဂလိပ်စာအစီအစဉ်ဆိုပြီးတော့တွားပြီးရှာကြည့်နိုင်ပါတယ်အဲ့ဒီနေရာမှာကအစီအစဉ်ဟောင်းတွေကိုပါလွယ်လွယ်ကူကူပြန်ရှာနိုင်တာဖြစ်ပါတယ်ရှင်ဒီတော့ရှင်က messenger ကမေးလာလို့ messenger ကနေပြီးတော့စာပြန်ပြီးတော့ link လေးလည်းပို့ပေးလိုက်ပါတယ်နော်အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ဒီကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်အဲ့ဒီထက်ကသောရရှင်တယောက်ကတော့အကျန်းဖက်စစ်တဲ့နေမြေထဲမှာမလို့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့မြန်မာနိုင်ငံကလူလူရင်ဆိုင်နေရတဲ့အခြေအနေကိုအဆုံးသတ်နိုင်ရေးအတွက်နီလန်းနှစ်လမ်းပဲရှိပါတယ်ဆိုပြီးတော့သူ့ရဲ့သုံးသပ်ချက်ကိုအခုလိုမျိုးရေးပြောလာပါတယ
်မင်္ဂလာပါ view အဖွဲ့သားများခင်ဗျာအလုံးကိုစိတ်နှစ်ပါးကျမ်းမာချမ်းသာစေကြောင်းဥစွာပထမမေတ္တာပို့သလိုက်ပါရယ်မြမပြည်သူတွေဟာနေ့စဉ်ဒီတိုင်းမြမစစ်တပ်ကအကြမ်းဖက်တဲ့လူရဲတွေနဲ့ရင်ဆိုင်နေရပါရယ်
ရွာတွေကိုဝင်နေအိမ်တွေကိုမိရှုပြည်သူတွေရဲ့ဥစ္စာပစ္စည်းတွေကိုလူယူဖျက်ဆီးအိုးအိမ်တွေကိုဘတ်ဖိုးနဲ့ထိုးချဒီလိုမျိုးမြေပြင်ကနေပြီးတော့တိုက်ခိုက်မှုမျိုးစုံအပြင်ဝေဟင်ကနေလည်းကြက်တိုက်လီရင်တွေနဲ့ပုံကျဲလက်နက်ကြီးတွေနဲ့ပစ်လို့အရသားတွေလည်းတေးချပြီးတော့စစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေကိုဇက်တိုက်ကျူးလွန်နေတာကဘာတိနိုင်ငံတကာအသိဖြစ်ပါတယ်မြန်မာပြည်သူတွေရဲ့လူမှုဘဝမလုံခြုံမှုတွေအများဆုံးလွတ်မြောက်ဖို့ဆိုလို့ရှိရင်နီလန်ကနှစ်ခုပဲရှိပါတယ်ပထမနီလန်ကတော့ကုလသမဂ္ဂအနေနဲ့လူခွင့်ရေးပြည်ညင်စာတမ်းပါအခြေခံချက်များဖြစ်တဲ့တိုင်းပြည်အာဏာယူထားပြီးတော့ပြည်သူကိုအုပ်ချုပ်နေတဲ့အဖွဲ့ကပြည်သူအသက်အိုးအိမ်စီးစိမ်ကိုကာကွယ်မပေးလို့ရှိရင်ဒါမှမဟုတ်ကာကွယ်ပေးရမယ့်အုပ်ချုပ်သူကိုယ်တိုင်ကကျူးလွန်နေတာဆိုလို့ရှိရင်အာတူပီဝင်ရောက်ဆောင်ရွက်မှာဖြစ်ပြီးတော့ဒုတိယနီလန်ကတော့မြန်မာအကြမ်းဖက်စစ်တပ်ကိုတိုင်းသားတွေအပါအဝင်ပြည်သူတွေအားလုံးပေါင်းစည်းပြီးတော့ညီညွတ်ညွတ်နဲ့ပြန်တိုက်မှရပါလိမ့်မယ်ဒါကြောင့်မလို့နှစ်နှစ်ကျော်ကာလအတွင်းမှာစူဝါရဲစစ်ရာဇဝတ်မှုတွေနေ့စဉ်ကျူးလွန်နေတဲ့မြန်မာနိုင်ငံကိုအာတူပီဝင်ရောက်ဖို့အချိန်ရောက်နေပြီဖြစ်တဲ့အကြောင်းအဘဲကြောင့်နေ့စဉ်လူတွေတတ်နေတာကိုနှစ်နှစ်ကျော်ကြာစောင့်ကြည့်နေရတာလဲဆိုတာကုလသမဂ္ဂကိုပြောပြပါခင်ဗျာ
ဒါကဒီသောရရှင်ရဲ့ကိုယ်ပိုင်သုံးသက်ချက်ဖြစ်ပါရင်စောင့်ကြည့်နေတာနှစ်နှစ်ကျော်လာပါပြီဘာကြောင့်မလဲလို့ဒီသောရရှင်မေးခွန်းထုတ်ထားပါတယ်နောက်ထပ်ကိုယ်ပိုင်အထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တစ်ယောက်ကတော့ VOE နဲ့မြန်မာပြည်သူတွေရဲ့ဒုက္ခကိုကူညီပေးပါလို့ကဘာကြီးကိုပြောပြပါခင်ဗျာတရုတ်နဲ့ရုရှားတို့ရဲ့လုံရက်ကြောင့်အထူးပဲဒုက္ခရောက်နေကြရပါတယ်။အိန္ဒိယနဲ့ထိုင်းတို့ကလည်းအိန္ဒိယကောင်းတွေမဟုတ်တော့အရန်ဒုက္ခရောက်ကြရပါတယ်။ယူကရိန်းတို့မြန်မာပြည်သူတို့ကြာရှုံးရင်ကမ္ဘာမှာအာဏာရှင်တွေမတရားလုပ်တဲ့လူတွေအားကောင်းသွားပြီးတော့ကမ္ဘာကြီးကလွှမ်းမိုးလာတော့မယ်ဆိုတာအမှန်ပါပဲလို့ရေးလာပါတယ်။ကျွန်တော်ရဲ့အကောင့်ကိုတော့ကျေးဇူးပြုပြီးလုံခြုံရေးရမဖော်ပြပါနဲ့လို့ရေးလာတဲ့သောရရှင်တယောက်ကတော့ဒီ VOE ကိုနားထောင်နေတဲ့သောရရှင်တွေအားလုံးသိသွားရအောင်လို့သူသိထားတာလေးသူစိုးရိမ်နေတာလေးကိုသတိပေးခြင်းပါတယ်ဆိုပြီးအခုလို့ရေးလာပါတယ
်မင်္ဂလာပါ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားများအားလုံးကျမ်းမာကြပါစီဗျာ VOE ရဲ့သတင်းတွေကိုကြည့်ရှုခန်းစားလို့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတာတွေကိုသိရှိခဲ့ရတာပါကျေးဇူးအများကြီးတင်ပါတယ်ဗျာကျွန်တော် VOE နားထောင်နေတဲ့သူတွေအားလုံးသိအောင်ပြောပြချင်တာရှိလို့ပါအဲ့ဒါကဘာလဲဆိုတော့ Mitel SIM card internet နဲ့တော်လိုင်းကိစ္စတွေလောက်တာပဲဖြစ်ဖြစ်တော်လိုင်းနဲ့ပတ်သက်တဲ့ပုံတွေတင်တာပဲဖြစ်ဖြစ်လုံးဝမလုပ်ပါနဲ့လို့ပြောပြပါဗျာသူတို့ SIM card ကပြည်သူတွေအတွက်လုံးဝမလုံခြုံပါဘူးဗျကျွန်တော်စီကို Mitel operator ကပို့လာတဲ့ message ပ
ါသူကဒီစာရင်းမှာပြောသွားတယ်လို့ပဲသူဖုန်းမှာရရှိတဲ့ဒီ Mitel ကရရှိတဲ့ဒီ message ကို screen shot ရိုက်ပြီးပို့လာပါတယ်နော်ဒီမှာရေးထားတာကအကြမ်းဖက်အဖွဲ့အစည်းများကိုအားပေးရာရောက်သည့်ဂိမ်းကစားခြင်းကြော်ညာထည့်သွင်းခြင်းများဥရေရအရေးယူခံရနိုင်ပါသည်ဆိုပြီးတော့ရေးပြီးတော့တတိပေးထားတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမမနိုင်ငံမှာ Mitel telephone ရှိထားတဲ့တခြားသူတွေလည်းအလားတူ message တတိပေးတာမျိုးတွေရမယ်ထင်ပါတယ်နော် Mitel telephone မဟုတ်တဲ့သူတွေသိရအောင်လို့သူရေးလာတာကိုဝေမျှပေးလိုက်ပါတယ်ရှင်ရှင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုအောင်ဆိုတဲ့သောရရှင်ကတော့သူ့အိမ်ကိုလာလဲတဲ့သူတွေရုတ်တရက်အဖမ်းခံလိုက်ရလို့ပါဆိုပြီးအခုလိုရေးလာပါတယ်
။လွန်ခဲ့တဲ့တပတ်လောက်ကကျွန်တော်အိမ်ကိုတားအဖနှစ်ယောက်လာလဲပါတယ်။နောက်နေ့ကျတော့သူ့ဖေလို့သူပျောက်သွားပါတယ်။သုံးလေးရက်လောက်အဆက်အသွယ်မရပါဘူး။ဟိုတနေ့ကဖုန်းပြန်ခေါ်လာပါတယ်။သူစစ်ကြောရေးရောက်နေတယ်တဲ့။အခုတော့မြို့နယ်ရဲစခန်းပြန်ပို့လိုက်တယ်ကြားပါတယ်။ဒီလိုပဲဖမ်းကျင်ရင်ဖမ်းလိုက်လုချင်တိုင်းလုနေကြတာကိုကျွန်တော်တို့ကငြိမ်ခံနေရမှာလား။ဘာလို့တင့်လဲပြောပြပါအောင်
ဟုတ်ကဲ့ပါဒီလိုလာဖန်းကျင်တိုင်းဖန်းပြီးတော့ဘာတရင်မှမရဆိုတဲ့စာမျိုးတွေတိုင်ကြားမှုမျိုးတွေကအများရန်ရရှိတတ်ပါရဲ့နော်အဲ့လိုမျိုးလုံဆောင်မှုတွေကိုကြည့်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစနစ်ကနိုင်ငံကိုချုပ်ကန့်ထားသူတွေထင်လို့သုံးဝင်ရနေရဆိုတဲ့အတားကပဲဖြစ်ပါရဲ့နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ခဲ့တဲ့အခါအခုဆိုရင်နှစ်နှစ်ကျော်ကြာလာပါပြီ။အချိန်ကြာလေးလေးပိုဆိုးလေးလေးဖြစ်လာတဲ့စီးပွားရေးနိုင်ငံရေးအခြေအနေတွေကိုတာမန်ပြည်သူလူထုခါးစည်းခံနေရတာတွေကိုသောရရှင်ရေးပို့တဲ့စာတွေမှာတွေ့ရပါတယ်ရှင်။ဒီထဲမှာရန်ကုန်ကသောရရှင်တယောက်က
ခုချိန်မှာနေရာတိုင်းမှာဒုက္ခမျိုးစုံကြုံနေရသိပေမဲ့ကျွန်တော်တို့လိုရန်ကုန်မျိုးပေါ်ကလူတွေလည်းဒီအကျိုးဆက်ကိုခံနေရပါတယ်။ကျွန်တော်ကရန်ကုန်တိုင်းရွှေပြည်သာမြို့နယ်ဝါရီယာဆက်မှုဆောင်ကအထည်ချုပ်စက်ယုံဝန်ထမ်းတယောက်ပါကျွန်တော်တို့အလုပ်သမားတွေအပေါ်ကိုစက်ယုံတထေးဘက်ကရောမြန်မာခေါင်းဆောင်တွေဘက်ကပါဖိနှိပ်ချုပ်ချယ်နေကြတာပါအလုပ်သမားအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်ဘသူကိုပဲတိုင်တိုင်းအလကားဖြစ်နေလို့ပါ VOE ကနေပဲအများသိအောင်ပြောပြပေးပါလား VOE ကျေးဇူးတင်ပါတယ
်သောရရှင်ရဲ့နေ့စဉ်ဒုက္ခတွေတဲ့ကတစ်ခုဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှာရက်ချင်ပါတယ်ရှင် ပေါ်ပြောကောင်းမွန်အဆင်ပြေတဲ့နေရက်တွေပိုင်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်။အားလုံးဘေးရန်နေရခြင်းရှင်ရှင်လန်းချမ်းမြေ့ကြပါစေရှင
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း View Bammi News ဆိုတဲ့ View မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ View မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေ့ကြပါစေရှင
်
မာတီကပေးစာစီစဉ်ကိုမအေးတနာကျော်ကအပတ်စဉ်တင်ဆက်သွားတာပါရှင်။ VOA မြန်မာပိုင်းကနောက်ဆုံးရသတင်းတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုပြောပြမှာပါ။ဂျာမနီနိုင်ငံကဘီယာကုမ္ပဏီတစ်ခုဟာအရေးဖြော်တောက်ရတဲ့ဘီယာအမှုတ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဇီဝဆေးသိပ်ပံပညာရှင်တွေဟာခွဲစိတ်ဆရာမလို့ပဲလူသားရဲ့ခန္ဓာကိုယ်အစိတ်ပိုင်းကိုပြင်ဆင်ကုသမှုတွေလုပ်ပေးနိုင်တဲ့ဆေးတမျိုးကိုတီထွင်လိုက်ပါတယ်ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချမ်းနဲ့တူမခင်ဖြူထွေးကပြောပြမှာပါရှင
်ဂျာမနီနိုင်ငံကဘီယာကုမ္ပဏီတစ်ခုဟာအရေးဖြော်တောက်ရတဲ့ဘီယာမှုတ်တမျိုးတီထွင်လိုက်ပါတယ်ဘီယာတင်ပို့မှုလုပ်ငန်းစဉ်မှာကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုနည်းပါးစေဖို့အတွက်အခုလိုအရေးအစားအမှုန့်တွေကိုဖန်တီးလိုက်တာပါ Cluster Buri Nuje ကုမ္ပဏီကတီထွင်လိုက်တာဖြစ်ပြီးတော့ဒီအမှုန့်တွေကြောင့်ဘီယာအရေးတွေပလင်းတွေစီတွေနဲ့တိတ္တာတွေအသုံးပြုမှုလျှော့ချနိုင်မှာဖြစ်ပြီးဒီပစ္စည်းကအောင်မြင်ခဲ့ရင်ဒီကမ္ဘာလုံးမှာကာဗွန်ဓာတ်ငွေထုတ်လုပ်မှု 3.5 ရာခိုင်နှုန်းလျော့ချနိုင်မယ်လို့ကုမ္ပဏီဘက်ကခန့်မှန်းထားပါတယ်ကိုချိုင်းနဲ့တက်တဲ့ဘီယာအရသာကိုအမှုန့်ကနေရေးထဲထည့်လိုက်ုံနဲ့ဖြောယူနိုင်မှာဖြစ်ပြီးအခုလက်ရှိမှာတော့ဘီယာအမြုပ်နဲ့အရသာကိုအောင်အောင်မြင်မြင်အမှုန့်ဖြစ်နဲ့ထည့်သွင်းဖန်တီးနိုင်ခဲ့ပါပြီအနာဂတ်မှာတော့လေဘူးပေါင်းလေးတွေထားဖို့ကာဗွန်နိုက်အောက်ဆိုက်ကိုအမှုန့်အဖြစ်လုပ်ပြီးတော့အယ်ကိုဟောအရက်ပါဝင်မှုကိုလည်းအမှုန့်မြင့်ထည့်သွားနိုင်မှာပါအခုလောလောဆယ်ဖန်တီးထားတဲ့အမှုန့်မှာတော့အရက်မပါဝင်သေးပါဘူးဒီပစ္စည်းကိုနှစ်နှစ်ကြာသုတေသနပြုစုဖန်တီးခဲ့ရပြီး2023ခုနှစ်နှစ်ကုန်ပိုင်းမှာဈေးကွက်ကိုဖြန့်ချိမယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ကုမ္ပဏီအနေနဲ့ဒီပစ္စည်းအမှုန့်ကိုကြကြပြတ်ပြတ်ချုပ်လုပ်နိုင်ဖို့အတွက်ဖက်ဆက်လုပ်ကင်လူသူတွေရှာဖွေနေပြီးတော့အနာဂတ်မှာဘီယာထုတ်ဆက်ယုံတွေအနေနဲ့ဒီအမှုန့်တွေကိုဆက်ယုံမှာလက်ခံရယူပြီးကိုယ့်ဘာသာကိုရေးဖြည့်ပြီးပလင်းတွေနဲ့လက်လီရောင်းချနိုင်တယ်လို့စားသုံးသူစီကိုဓာတ်ရိုက်အမှုန့်အနေနဲ့ရောက်သွားပြီးကိုယ့်ဘာသာကိုရေးနဲ့ဖျော်ပြီးတောက်နိုင်ဖို့အတွက်လည်းမျှော်လင့်ထားပါတယ်ရှင်။
ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဇီဝဆေးသိပ္ပံပညာရှင်တွေဟာခွဲစိတ်ပြမလို့ပဲလူသားရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကို ဆေးထိုးထည့်လိုက်တာနဲ့အထဲမှာပြင်ဆင်ကုသမှုတွေလုပ်ပေးနိုင်တဲ့ဘိုင်ယိုအင်းလို့နာမည်ပေးထားတဲ့ဇီဝဆေးတစ်မျိုးနဲ့ဆဲရုပ်လက်တံတစ်ခုကိုတီထွင်လိုက်ပါတယ်။ဥပမာဆဲရုပ်လက်တံကနေတဆင့်ဒီဆေးကိုနှလုံးထဲကိုထိုးပေးလိုက်တာနဲ့နှလုံးထဲမှာပေါက်သွားတဲ့သွေးကြောတွေကြွက်သားတွေကိုခွဲစိတ်စရာမလိုပဲအထဲမှာရှိတဲ့ကြွက်သားတွေနဲ့ပေါင်းစည်းသွားပြီးသူ့ဘာသာသူပြင်ပေးနိုင်တာပါ။အဲ့ဒီဆေးကိုထိုးမဲ့ဆဲရုပ်လက်ကလည်းပျော့ပြောင်းပြီးခန္ဓာကိုယ်ထဲကိုခွဲစိတ်စရာမလိုပဲထိုးထည့်နိုင်တာပါ။လက်ရှိဆေးပညာနည်းလမ်းတွေမှာကတော့ပြင်ဆင်မဲ့ခန္ဓာကိုယ်အစိတ်ပိုင်းရဲ့ဇီဝပစ္စည်းကိုအပြင်မှာဖန်တီးထားရပြီးခွဲစိတ်ပြီးမှခန္ဓာကိုယ်အစိတ်ပိုင်းထဲကိုထည့်သွင်းရတာပါ။ဒီလိုခွဲစိတ်တဲ့နည်းကသွေးဆုံးရှုံးမှုများပြီးယောဂဘုံကူးဆက်နိုင်တယ်လို့တခြားအကျိုးဆက်တွေကိုလည်းခံရနိုင်တာပါခန္ဓာကိုယ်ထဲမှာ 3D printing ကိုဓာတ်ရိုက်လုပ်ခြင်းအဖြစ်ခွဲစိတ်မှုအန္တရာယ်ကနေလည်းရှောင်ရှားနိုင်တယ်လို့အဲ့ဒီသုတေသနအဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်ဒီဆက်ရုပ်ကို F3DB လို့နာမည်ပေးထားပြီးတော့ဒီဆက်ရုပ်ဟာလိုအပ်သလိုပုံနှိပ်ပေးနိုင်တယ်လို့ကြိုတင်စီစဉ်ထားတဲ့ပုံစံအတိုင်းကိုလည်းခန္ဓာကိုယ်ထဲမှာဆေးကိုထုတ်ပေးနိုင်တာပါလောလောဆယ်လူတွေနဲ့လက်တွေ့ဆန်းသက်ဖို့ခွင့်ပြုချက်ဆောင်စားနေပြီးနောင်လာမယ့်9နှစ်နဲ့9နှစ်အတွင်းမှာဈေးကွက်ထဲမှာရောင်းချနိုင်ဖို့လည်းမျှော်လင့်ထားပါတယ်ခင်ဗျာ
။ဟဲ့ညပုဂ္ဂကန်းချီမှာဈေးကြောင့်လိပ်ပြန်ပွဲကိုပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့ပါတယ်။ဒီပွဲမှာ Antifat ဂျမ်ဝန်ထိုင်းကတခြားပြိုင်ပွဲတွေထက်တာလွန်ပြီး 1g အလေးချိန်ရှိတဲ့ဈေးကြောင့်တလိပ်ကို43စက္ကန့်အတွင်းအမြန်ဆုံးလိပ်ပြပြီးအနိုင်ရသွားပါတယ်။သူဟာခုလိုအမြန်ဆုံးဖြစ်ဖို့အတွက်9နှစ်ကြာလိပ်ကျင်းခဲ့ရပြီးမျက်လုံးဖိတ်ထားပြီးတော့မှလိပ်ပြနိုင်တယ်လို့သူတငယ်ချင်းကပြောပါတယ်။အနိုင်ရတဲ့သူအနေနဲ့စုတစိတ်အပြင်ငွေချေးအဖြစ်ထိုင်းဘတ်ငွေ 9,000 ကိုလည်းစုကြည့်ရပါတယ်။ထိုင်းနိုင်ငံမှာဆေးကြောက်ကိုတရားဝင်အသုံးပြုခွင့်ရောင်းချခွင့်ရတာမကြသေးတာကြောင့်ဆေးကြောက်နဲ့ပတ်သက်ပြီးစံနှုန်းတွေတက်မှတ်ဖို့အသိပညာဘူးတုဒ္ဒရာတွေတိုးစီဖို့ရည်ရွယ်ပြီးအခုလိုပြိုင်ပွဲနဲ့ဆေးကြောက်ဝါသနာရှင်တွေနဲ့ပညာရှင်တွေရဲ့ဆွေးနွေးပွဲတွေလည်းကျင်းပခဲ့ပါတယ်။အရှိတအောင်ရှာနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံဟာဆေးကြောက်ကိုပထမဦးဆုံးတရားဝင်ခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်။ဆေးကြောက်နဲ့ပတ်သက်ပြီးစီးမီးဥပဒေတွေလည်းအသေးစားမရေးဆွဲရသေးတာကြောင့်လုပ်ငန်းရှင်တွေအနေနဲ့အဖွဲ့အစည်းတစ်ခုနဲ့ပူးပေါင်းတည်ထောင်ပြီးဆေးကြောက်လုပ်ငန်းအတွက်အကောက်အွယ်ပေးဖို့စီကံဥပဒေတွေရေးဆွဲနိုင်မယ်လို့လည်းမျှော်လင့်နေကြပါတယ်ရှင်။
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချန်ကပြောပြသွားတာပါတနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်မြန်မာပြည်တော်စုတောင်ပိုင်းနဲ့အရှေ့ပိုင်းပြည်နယ်တို့မှာပြီးခဲ့တဲ့တောက်ကြောင်တွေကဆလာအင်အားဖြင့်၄စင်တမောင်းတွေဇက်တိုက်ဝင်ရောက်တိုက်ခတ်ခဲ့ရကနေပြည်နယ်6ခုမှာတည်ဆုံးသူ26ယောက်ထပ်မင်းရှိတဲ့ကြောင့်အစိုးရရရှိတွေကဒီကနေ့မှပြောလိုက်ပါတယ်လေမုံတိုင်းနဲ့အစိုးဆုံးခံရတဲ့တနက်စီပီနယ်တစ်ခုတည်းမှာတည်သေဆုံးသူ9ဦးထိတိုးလာတဲ့အကြောင်းဒေသရင်းသတင်းတွေကဖော်ပြပါတယ်။တစ်ပင်နေအမြစ်ကကျွတ်ထွက်ခဲ့သလိုနေအိမ်တွေ၊ဈေးဆိုင်တွေ၊မော်တော်ကားတွေနဲ့အဆောက်အဦအများပြားစိုးစိုးဝါထိခိုက်ပျက်စီးခဲ့ပါတယ်။တိမ့်နဲ့ချီတဲ့ပြည်သူတွေလက်ဆင့်မီမရှိဘဲနေနေကြပါတယ်။မုံတိုင်းကြောင့်သေဆုံးမှုအများစုကတနက်စီပီနယ်မှာဖြစ်ပြီးတော့အာကန်ဆော၊အင်ဒီယားနာ၊အယ်လနွိုင်း၊အလာဘားမားနဲ့မစ္စဆစ်ပီပီနယ်စုစုပေါင်းပီနယ်6ခုမှာသေဆုံးသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ။ပြည်ကရပိုင်းကအသက်ရှူကျက်လို့ဆေးရုံတက်ကုသမှုခံယူခဲ့ရတဲ့ပုံဟန်မင်းကြီး Francis ဆာဆေးရုံကဆင်းပြီးတော့နောက်တရက်ဒီကနေ့မှာတော့ခရီးရန်ဘာသာဝင်တွေအတွက်အရေးပါတဲ့ Palm Sunday ဆူတောင်းပွဲကိုဥဆောင်တက်ရောက်ကျင်းပခဲ့ပါတယ်။ဆေးရုံနွမ်းပါသူတွေနာမကျန်းသူတွေနဲ့ဘဝကိုအထူးကြံဖြတ်သန်းရသူတွေကိုစာနာဖေးမှကူညီကြဖို့ပုံဟန်မင်းကြီးကဒီကနေ့ဆူတောင်းပွဲမှာတိုက်တွန်းသွားပါတယ်။ဒီကနေ့စိန့်ပီတာယင်မြေမှာပြုလုပ်တဲ့ဆူတောင်းပွဲကိုတော့လူတွေထောင်ထဲချီပြီးတော့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ယူကရိန်းစစ်ပွဲစတင်ချိန်ကစလို့ရုရှားတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှု3000ကျော်ရှိတဲ့အထက်မှာအ ਨੇ ကျင်းလောက်ကပဲတိုက်ပွဲနဲ့မဆိုင်တဲ့အကြောင်းအရာတွေနဲ့သေဆုံးခဲ့တာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်တဲ့နောက်ဆုံးထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ဒီတစ်ချိန်တည်းမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလဲကြားဥက္ကဋ္ဌတာဝန်ကိုရုရှားနိုင်ငံကယူလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ။
တဲ့ချင်းချုပ်ကိုကိုရင်နိုင်ကပြောပြသွားတာပါတနူးနေညာချမ်းအတွက် VOE မြန်မာပိုင်းဒီညာပိုင်းအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့ကိုဆန်းကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Patrick ဒီယာပါရုပ်တံအင်ဂျင်နီယာကတော့ TN1 ပါရှင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်ကတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ် ဒီအန်ဒီရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.